မင်္ဂလာပါ2013မျိုးသားစာပေတသက်တာစုကိုနိုဝင်ဘာတရက်ကကျင်းညာသွားပြီးဒီဇင်ဘာ9ရက်မျိုးသားစာပေစုပေးပွဲမှာသက်ဆိုင်သူတွေကိုစုချီးမြှင့်မယ်လို့သိရပါတယ်။အရင်ကနေမတူဆရာကြီး3ဦးကိုတပြိုင်တည်းချီးမြှင့်ပါတယ်။ကြီးညိုလေးစားပြီးဆရာကြီးတွေမို့မုဒိတာစကားဆိုလက်ရပါတယ်။မုဒိတာစကားဆိုခြင်းရတဲ့အကြောင်းတစ်ချောင်းကတော့တသက်တာစာပေစုရတဲ့ဆရာကြီး3ဦးလုံးကတက္ကသိုလ်မြန်မာစာဌာနနဲ့ပတ်သက်နေတဲ့ပညာရှင်တွေကြီးမို့ပါပဲ။ကလောင်အမီတက္ကသိုလ်မြတ်စိုးအမီကဆရာကြီးဒေါက်တာဦးမြင့်ကြီးဆိုရင်ရန်ကုန်ပသိမ်မော်လမြိုင်တက္ကသိုလ်မြမစာဌာနတွေမှာတာဝန်အမျိုးမျိုးထမ်းဆောင်ခဲ့တဲ့ဆရာကြီးပါမောင်ခင်မင်းတနုပြူအမိကန်ဆရာကြီးဒေါက်တာခင်အေးဆိုရင်လည်းရန်ကုန်ပသိမ်တက္ကသိုလ်ကောလိပ်မြမစာဌာနတွေမှာတာဝန်ထမ်းဆောင်ခဲ့ဘူးသူပါလေတွင်သားစောချစ်အမိကန်ဆရာကြီးဦးတင်လှိုင်ကတော့မြမစာဌာနတွေမှာတာဝန်မထမ်းဆောင်ဘူးပေမဲ့မန္တလေးတက္ကသိုလ်မြမစာဌာနကနေမြမစာအထူးပြုနဲ့ဝိစာပွဲရခဲ့တဲ့ပုဂ္ဂိုလ်ပါမြမစာဌာနနဲ့ဆက်နွယ်နေတဲ့ဆရာတွေတစ်နှစ်ထဲမှာပဲတစုတဝေးတဲ့တသက်တာစုရကြလို့အထူးကိုဝမ်းမြောက်ဝမ်းသာဖြစ်မိတာအမှန်ပါပဲဆရာကြီးတွေရဲ့တသက်တာအလုပ်အဆောင်အသီးသီးကိုကြည့်ရင်ဒီစုနဲ့ဒီဆရာထိုက်တန်လိုက်ဖက်လာတာကိုကြည်နူးစရာတွေ့ရမှာပါဒီအစီအစဉ်မှာပြောဆိုခွင့်ရတဲ့အချိန်အတွင်းဆရာတို့ရဲ့များပြားလာတဲ့တသက်တာစာပြေဆောင်ရွက်မှုတွေကိုငုံမိအောင်ဝိုင်းဖွဲ့ဖို့ဆိုတာမဖြစ်နိုင်ပါဘူးဝိုင်းဖွဲ့စကားမှာဆရာတို့ဂုံကြီးဆိုင်ရာစကားအကျွင်းကျန်ရှိမှာသိကြပါတယ်ဆရာကြီးတို့ကိုအာဘာဒနာနဲ့ပဲတအားသမျှအစီရင်ခံလိုက်ရပါတယ်ရှင်တက္ကသိုလ်မြတ်စိုးဆရာကြီးဦးမြင့်ကြီးကအခုကာလမှာစာအရေးကျဲသွားပေမဲ့1950ကျော်ကတော့ကလောင်သွက်ခဲ့ပါတယ်စန္ဒယာနီနီအပျော်ရန်ဒူရီယာအဖွဲ့အတွေ့တချင်းတွေပြန်နိုင်ရေးပေးခဲ့ပါတယ်တက္ကသိုလ်မြတ်စိုးဆိုတဲ့အမည်နဲ့ရောအမည်ရင်းနဲ့ရောစာပေဂီတရင်းကျေးမှုဆောင်းပါးတွေဝိထုတိုးတွေစာတန်းတွေမဂ္ဂဇင်းမှာရေးခဲ့ပါတယ်နောက်ပိုင်းမှာကုံမောင်ခိမဟာဂီတမြမဂီတစာပေနဲ့ဂီတဂီတနဲ့စာပေစာအုပ်တွေထုတ်ဝေခဲ့ပါတယ်စာအရေးသားနဲ့တင်မဟုတ်ပဲဆရာရဲ့အလုပ်ကိန်းသဘောအရလေမြမစာပေတာဝန်ကိုစင်စစ်မပြတ်ကျေပွန်ခဲ့သူပါ1953ခုကနေ1982အထိတက္ကသိုလ်မြမစာဌာနတွေမှာသင်ကြားရေးတာဝန်1982ကနေဒီနေ့အထိမြမစာအဖွဲ့တာဝန်တွေကိုရာထူးအဆင့်ဆင့်နဲ့ထမ်းဆောင်ခဲ့ရပါတယ်မြမစာအဖွဲ့တာဝန်ယူရင်းနိုင်ငံတော်ကပေးတဲ့စာပေရင်ကျေးမှုတာဝန်တွေယူရပြန်ပါသေးတယ်။ခေဟောင်းဒေသချင်းတွေတီးဖြတ်ရေးနိုင်ငံတော်မူမဟာဂီတပေါ်ထွန်းရေးစတဲ့တာဝန်တွေဖြစ်ပါတယ်။အသက်80ကျော်လာတဲ့အထိမြမစာပေအမှုကိုထမ်းဆောင်နေတဲ့ဆရာတသက်တာစာပေစုနဲ့ထိုက်တန်လှပါတယ်။ဆရာကြီးဒေါက်တာခင်အေးကိုဒီနေ့မြမအလင်းသတင်းစာဖတ်ပရိသတ်အများသိပြီးဖြစ်ကြမှာပါ။ဆရာကမြမဘာသာစကားနဲ့စာပေအကြောင်းတည်ကောင်းစရာဆောင်းပါးတွေမြမအလင်းသတင်းစာမှာတပတ်တကြိမ်ရင်းနေတာမဟုတ်လားဘာသာစာပေနဲ့ပတ်သက်လာရင်ဆရာကဆွဲဆုံးထူးချွန်သူလို့ဆိုရမှာပါဘာသာစကားအကြောင်းလေးလာပြထားတာများဘာသာဗိဒနေပေတွေအတော်ဆုံးနေပါပြီအထဗိဒအကြောင်းဟန်အကြောင်းခဲရခဲစစ်တွေပါနိုင်ငံရေးအခြားတက္ကသိုလ်တွေမှာမှပညာရဲ့အဖြစ်သင်ပေးတဲ့ဘာသာစကားလေးလာရေးနေပေတွေပါလုံလာဝရိယအားကြီးတဲ့ဆရာအတွေ့နိုင်ငံရေးအခြားတက္ကသိုလ်တွေသွားတက်နေဖို့မလိုပါဘူးပညာရဲ့ဆိုင်ရာစာအုပ်စာတမ်းတွေမနီမနာအားကျိုးမှန်တဲ့ဖတ်ပြီးတာနဲ့မြမဘာသာစကားလေးလာရေးမှာဘလို့အသုံးချရမလဲဆင်ခြင်းဒီလိုနဲ့မြမဘာသာလေးလာရေးမှာအသုံးချတဲ့ဘာသာစကားစာအုပ်စာတမ်းတွေဆရာလက်ကထွက်ထွက်လာတာမနှဲမနှောတွေ့ရပါတယ်ဆရာလျာမြမစကားပြေသဘောတရားစာအုပ်ဟာတာဒကတစ်ခုလို့ဆိုနိုင်ပါလိမ့်မယ်။စာပေပဲကြပြန်တော့လေဇာတကဝိထုတွေကိုလေးလာပြတာ၊ယာမယနာကိုခြေအားခံပြတာအားကြအတူယူစရာကောင်းလာပါရဲ့။ဆရာရဲ့ရေးအားကလည်းကောင်းလိုက်တာ။မြမအလင်းသတင်းစာမှာအပတ်စဉ်ရေးနေတဲ့အပြင်လာစဉ်မဂ္ဂဇင်းစာဆောင်အတော်များများမှာရေးနေတုံးပါပဲ။ဒီနှစ်မှာဆိုတသက်တာစာပေစုတွေမကလူငယ်စာပေအမျိုးသားစာပေစုကိုပါဆရာရလိုက်ပါသေးတယ်။တသက်တာစာပေစုဟာဆရာနဲ့ထိုက်တန်လာပါတယ်ဆရာလေရင်းသားစောချစ်ကလည်းလုံလအရာဆန်ထားရတဲ့ဆရာပါစင်ငိုင်းမြို့နယ်တွေကထန်းတော်ရွာသားတည်တဲ့ငငယ်လေးနဲ့ဖခင်ကကွယ်လွန်သွားတော့မွေးစားအဖေနဲ့ဆရာကြီးပြင်လာတာပါဒါပေမဲ့ဆရာရဲ့လုံလဝရိယကျေးဇူးပါပဲလူရဲကျွန်းစုရိယမန္တလေးတက္ကသိုလ်ကမြမစာနဲ့ဘွဲ့ရနောက်ဆုံးပြည်ထရေးဌာနမှာအမှုထမ်းကချင်ပြည်နယ်အုပ်ချုပ်ရေးမှူးတာဝန်ပြည်ထရေးဌာနညွှန်ကြားရေးမှူးတာဝန်တွေအထိတစ်စင်ပြီးတစ်စင် မြင့်တင်ခံခဲ့ရတဲ့ဆရာပါ။တိုင်းပြည်တော်ဝင်တွေကိုဒီလိုတစ်ဖက်မှာထမ်းဆောင်ရင်းနဲ့ဇာပေတော်ဝင်တွေထမ်းဆောင်လိုက်တာကလည်းမနည်းမနားပါပဲ။1989ခုနဲ့1988ခုတွေမှာဆရာကဇာပေဘိမှန်ဝိထုတို့ပေါင်းချုပ်စုရပါတယ်။ဇာပေဘိမှန်စုရပြီးပန်းမြိန်လေမှဥယျာဉ်မှုစာအုပ်ကပဲနောက်နှစ်မှာအမျိုးသားဇာပေစုထပ်ရလိုက်ပါတယ်။ဒီနောက်တော့ဝိထုရှေဝိထုတို့စာအုပ်တွေအများအပြားဆရာထုတ်ဝေပါတယ်။ဆရာစာအုပ်တွေကကျင်းကျင်းပြန်ရရပါတယ်တချို့လဲရုပ်ရှင်ဇာတ်ကဗီဒီယိုဇာတ်ကားတွေဖြစ်လာပါတယ်ဆရာကအလေတန်းပြဆရာလဲလုပ်ခဲ့တော့ဆရာစာတွေဟာအများအားဖြင့်ကျောင်းသားလူငယ်တွေရဲ့ပညာရေးနဲ့နှီးညွှန်နေတတ်ပါတယ်ကျေးလက်အနှံ့သင်းနေတတ်ပါတယ်စာပေတော်ဝင်ထမ်းဆောင်ရမှာဆရာကစာရေးယုံလောက်နဲ့အားရပုံမပေါ်ပါဘူးစာပေအသင်းဖွဲ့တာဝန်တွေမှာရှေ့ဆောင်ရှေ့ရွက်ပြုပြင်ပါသေးတယ်1982ခုမှာမင်္ဂလာရုံမြို့နယ်စာပေအဖွဲ့ဥက္ကဋ္ဌတာဝန်ကိုစယူခဲ့ပါတယ်1989စာနယ်ဇင်းအဖွဲ့မှဗဟိုအမှုဆောင်အဖွဲ့ဝင်အများသိကြတဲ့အတိုင်းအခုအချိန်မှာစာနယ်ဇင်းအဖွဲ့ဥက္ကဋ္ဌတာဝန်ယူထားတာအတော်လေးကြာသွားပါပြီ။စာပေအတွက်အမင်းအစင်သင်ဖြစ်နေတဲ့ဆရာလေးတသက်တာစာပေစုရတတ်တာပါပဲ။ဆရာတို့တွေစာပေတာဝန်ကိုသက်ရှည်ကျမ်းမှာထမ်းဆောင်နိုင်စေကြောင်းဆုတောင်းလိုက်ပါတယ်ရှင်။စာပေမြင့်ပြီးလူမျိုးတင်ပါစေ။